မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်မဟာမိတ်သုံးဘွဲ့ကြားတိုက်ပွဲတွေဖြစ်နေတဲ့လောက်ကိုင်ဒေသမှာရှိနေတဲ့တရုတ်နိုင်ငံသားတွေလုံခြုံတဲ့နေရာကိုသွားကြပါလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရမောင်နှင်းကဒီကနေ့ကြားသားရင်းနှီးမှာပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့လက်ရှိအခြေအနေအတော်ဆိုးပြီးရှုပ်ထွေးနေပါတယ်။တရုတ်နိုင်ငံသားတွေအနေနဲ့လော့ဆယ်မြန်မာနိုင်ငံမြောက်ပိုင်းကိုမသွားကြဖို့ထပ်ပြီးတော့တည်ပြေးကျင်တယ်လို့အဲ့ဒီမှာရှိနေကြတဲ့အထူးသဖြင့်လောက်ကိုင်မြို့မှာရှိနေကြတဲ့တရုတ်နိုင်ငံသားတွေကိုလုံခြုံတဲ့နေရာပြောင်းချဖို့ဒါမှမဟုတ်တရုတ်နိုင်ငံကိုအမြန်ဆုံးပြန်လာကြဖို့ဘေးကင်းလုံခြုံမှုရှိအောင်တည်ထားကြဖို့တောင်းဆိုချင်ပါတယ်လို့တရုတ်အစိုးရပြောခွင့်ရကပြောကြားသွားခဲ့တာပါ။လောက်ကိုင်မျိုးမှာပဋိပက္ခတွေပို့ဆိုးလာတဲ့အတွက်တရုတ်နိုင်ငံသားတွေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာနိုင်ငံဆရာတရုတ်တန်ယုံကလည်းဝီချက်လူမှုကွန်ရက်မှာတတိပေးထားပါဗျ။တရုတ်ရဲ့ဂျောင်းဝင်စည်းစပ်မှုနဲ့ပြီးခဲ့တဲ့သတင်းပတ်ထဲစစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ကြားဒုတိယအကြိမ်တွေ့ဆုံမှုပြတ်သွားခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်ဘက်ကတရုတ်နိုင်ငံသားတွေအပေါ်တတိပေးမှုတွေထပ်မံထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့နေတဲ့တရုတ်လူမျိုးတွေတရုတ်အဖွဲ့အစည်းတွေနဲ့စီမံကိန်းတွေလုံခြုံအောင်လို့သက်ဆိုင်သူတွေအားလုံးလက်တွေ့ကြကြလှုပ်ဖို့ကိုလည်းသူကတိုက်တွန်းတောင်းဆိုပါတယ်ကိုကန်တအန်းနဲ့ရခိုင်တိုင်းဒေသလက်နက်ကိုင်သုံးဘွဲ့ရဲ့10/29စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်လောက်ကိုင်မျိုးတွေကနေရာတချို့အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းကဒီမျိုးတချို့ကိုညီနောင်မဟာမိတ်အဖွဲ့တွေကသိမ်းပိုက်ခဲ့ပါတယ်စစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ဒေသခံတချို့ထိ傷ခဲ့ပါတယ်ရှင်